Google, Apple, Huawei, စတဲ့ကမ္ဘာမီးပညာကုမ္ပဏီကြီးတွေအပါအဝင်ကုမ္ပဏီပေါင်း38ခုကိုမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းမှာပါဝင်ဆက်စပ်မှုရှိနေတဲ့အတွက်နောက်ထပ်နာမည်ပြစီရင် British Site Bomb Campaign UK ကအင်္ဂါနေ့မှာထည့်သွင်းလိုက်ပါတယ်။လူခွေးချိုးပေါက်မှုတွေကျူးလွန်နေတယ်လို့ဆက်ဆက်ခံထားရတဲ့မြန်မာစစ်တပ်နဲ့ဆက်ဆက်လုပ်ကင်မှုတွေဆက်ပြီးမလုပ်နိုင်အောင်စီးပွားရေးကုမ္ပဏီတွေကိုဖိအားပေးတာဖြစ်ပြီးပိတ်ဆို့မှုတွေမလုံလောက်သေးဘူးဆိုတာချပြတာဖြစ်တယ်လို့ Bomb Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Markဖာမနာဂါဗီရီကိုပြောပါရစေ။မအင်ဂျင်နီယာအကြောင်းစုံကိုဆက်လက်တင်ပြမှာပါ
။မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေလူခွင့်ရေးချိုးဖောက်မှုတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီပေါင်း49ခုကိုနာမည်ပြ Dirty List စီးရင်အဖြစ်2018ခုနှစ်ဒီဇင်ဘာလကဘာမကမ်ပိန်း UK ကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုဩဂုတ်လ20ရက်နေ့မှာနောက်ထပ်ကုမ္ပဏီအသစ်38ခုရဲ့အမည်တွေကိုနာမည်ပြစီးရင်အဖြစ်ထပ်မံကြေညာခဲ့တာဖြစ်ပါတယ်။အဲ့ဒီကုမ္ပဏီအစ်တွေထဲမှာအမေရိကန်နည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Google နဲ့ Apple အပါအဝင်ပြင်သစ်စွမ်းအင်ကုမ္ပဏီဖြစ်တဲ့ EDF ဒေတာအခြေစိုက်အင်ယာမြင်နဲ့တယ်ယူပို့ဆောင်ရေးကုမ္ပဏီဖြစ်တဲ့ Peel Group တရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့အမေရိကန်ရင်းနှီးမြှုပ်နှံမှုကုမ္ပဏီဖြစ်တဲ့ TPG Capital တို့ပါဝင်နေပါတယ်။ Obama Campaign UK အနေနဲ့နောက်ထပ်သူတေသနာပြုအချက်လက်တွေကိုရှာဖွေပြုစုရမှာအခုလိုနာမည်ကြီးကုမ္ပဏီတွေဟာမြန်မာစစ်တပ်ပိုင်ဆိုင်တဲ့ကုမ္ပဏီလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်နေတယ်ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်အခုလိုကုမ္ပဏီပေါင်း38ခုရဲ့အမည်စင်းတွေကိုနောက်တော့အဖြစ်ထုတ်ပြန်ခဲ့တာဖြစ်ကြောင်းအမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
် And we've included companies like Apple who are hosting appsfor the military Mitel mobile phone company
မြန်မာစစ်တပ်တိုင်းတပိုင်းပိုင်ဆိုင်တဲ့ Mitel mobile phone company ရဲ့ application တွေအတွက် Apple company ကလက်ခံစွန့်ဆောင်မှုပေးတာကြောင့်သူ့ကိုနာမည်ပြစီးရင်မှာကျွန်တော်တို့ထည့်ခဲ့တာပါနောက်ထပ်နာမည်ပြစီးရင်တစ်ထဲမှာပါနေတဲ့ Google ဆိုရင်လည်းဘူဂျိုမီချီမီအွန်လိုင်းအပါအဝင်မြန်မာစစ်တပ်အတွက် internet application တွေအသုံးပြုနိုင်အောင်လက်ခံခဲ့ပါတယ်American Union Group ကုမ္ပဏီကြီးတစ်ခုဆိုရင်လည်းစစ်တပ်ပိုင်း Mitel Company အတွက်အဓိကလုပ်ပေးနေတဲ့စက်တွေတာဝါတိုင်းကုမ္ပဏီကြီးတစ်ခုကိုပိုင်ဆိုင်ထားတာဖြစ်ပါတယ်
။ဒီလိုစီးရင်ပြုစုထုတ်ပြန်နိုင်ဖို့အထောက်အထားအချက်လက်တွေကိုဘယ်လိုပြုစုခဲ့တယ်လဲဆိုတာကိုတော့ Mark Farmana ကအခုလိုရှင်းပြပါတယ
်။ We contact all the companies. So if we find evidence that we think a company
is Namely စီးရင်ပါတဲ့ company အားလုံးကိုကျွန်တော်တို့စီးရင်အဖြစ်မထုတ်ပြန်ခင်အရင်ဆုံးဆက်သွယ်ခဲ့ပါတယ်။ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်မှုပဲဖြစ်ဖြစ်ဝန်ဆောင်မှုပေးတာပဲဖြစ်ဖြစ်ကျွန်တော်တို့ကအထောက်အထားတွေ့ရတဲ့ဆိုရင်ဥပမာစစ်တပ်ကိုယ်တိုင်ဒါမှမဟုတ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအတွက် internet ဆက်သွယ်ရေးနေရာအဖြစ်အသုံးပြုခွင့်ပေးတဲ့ Apple, Google, Facebook တို့လိုမျိုးကုမ္ပဏီတွေကိုကျွန်တော်တို့အရင်ဆုံး email နဲ့ဆက်သွယ်ကျွန်တော်တို့တွေ့ရှိချက်တွေကိုပေးပို့ရပါတယ်ကျွန်တော်တို့အဖွဲ့ဘာတွေလုပ်နေတယ်လဲဆိုတာရှင်းပြထားသလိုစစ်တပ်နဲ့ဆက်ဆက်လှုပ်ဆောင်မှုတွေရတံပိုနီလန်းတွေတင်ပြထားပြီးတကယ်လို့အဖွဲ့ကရထားတဲ့အချက်လက်တွေမှားရင်းနေတယ်ဆိုရင်လည်းအသိပေးဖို့ဆိုတာတွေရေးသားပြဖို့ကြပါတယ
်တချို့ကုမ္ပဏီတွေကတော့ Obama Campaign UK ကိုအကြောင်းပြန်ပြောကြပြီးသူတို့အနေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေနဲ့အလုပ်လုပ်နေတယ်ဆိုတာသဘောမပေါက်ခဲ့မိကြောင်းနဲ့သူတို့ဘက်ကဒီလိုဆက်ဆက်ပတ်သက်နေတာတွေကိုအဆုံးသတ်မှာဖြစ်တဲ့အတွက်သူတို့ကုမ္ပဏီတွေရဲ့အမည်တွေကိုနာမည်ပြအစီအစဉ်မှာထည့်သွင်းဖော်ပြခြင်းမပြုဖို့ကျန်းမာရေးဆက်သွယ်ပြောဆိုခဲ့ရရှိတယ်လို့ Mark Farmana ကဆိုပါတယ်။ဒါပေမဲ့ကုမ္ပဏီအများစုကတော့သူတို့ရဲ့ email တွေကိုလေ့လာတူထားပြီး Obama Campaign UK ကအများသိအောင်ထုတ်ပြန်ပြီးနောက်မှာသူတို့ကိုဆက်သွယ်လာကြတယ်လို့ Mark Farmana ကဆိုပါတယ်။အခုလိုနာမည်ပြစီရင်ထုတ်ပြန်လိုက်တဲ့အတွက်ထိရောက်မှုရှိမရှိဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့သူကအခုလိုပြောပါတယ
်။ We hope the dirty list will have two main impact one is
အမေပြစီရင်ထုတ်ပြန်လိုက်တဲ့အတွက်ထိရောက်တဲ့နှစ်ပိုင်းရှိမယ်လို့ကျွန်တော်တို့ပြောလင့်ပါတယ်။စစ်တပ်အနေနဲ့ပူးပေါင်းစီးပွားရေးလုပ်နေတဲ့ဒါမှမဟုတ်ပြည်ပကဖြစ်နေတဲ့နေရာတွေမှာလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်နေတဲ့လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေကိုသူတို့လုပ်နေတဲ့လုပ်ငန်းတွေရပ်တန့်အောင်ဖိအားပေးဖို့ဖြစ်ပါတယ်။ Visa, Newtek, MG စတဲ့ကုမ္ပဏီတွေဟာလူခွေရေးချိုးဖောက်မှုတွေရှိနေတဲ့စစ်တပ်နဲ့ပတ်သက်နေတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်တန့်ခဲ့ပါတယ်။နောက်တစ်ပိုင်းကတော့အစိုးရတွေကိုကျွန်တော်တို့ပြောချင်တာကစစ်တပ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေကိုပါပိတ်ပင်ဖို့တန်ခတ်အရေးယူဖို့အရေးကြီးတယ်ဆိုတာပါ။ကုလသမဂ္ဂအချက်အလက်ရှာဖွေရေး Mission SSM ကလည်းကုမ္ပဏီတွေရဲ့စီးရင်ကိုပြုစုထုတ်ပြန်ထားသလိုအစိုးရတွေကိုလည်းဒီကုမ္ပဏီတွေကိုပါပိတ်ဆို့အရေးယူဖို့တောင်းဆိုထားပါတယ်
။ကုမ္ပဏီ38ခုရဲ့အမည်တွေကိုနာမည်ပြစီရင်အစ်အဖြစ်အင်္ဂါနေ့က Obama Campaign UK ရဲ့ထုတ်ပြန်ချက်မှာ တဘာဝပဝင်းကျင်ထိခိုက်ပျက်စီးမှုနဲ့အခြားနာမည်ပြက်စီးရင်းတွေမှာရှိနေတဲ့အိန္ဒိယအခြေစိုက်အဒါနီဆောက်လုပ်ရေးကုမ္ပဏီဟာမြန်မာနိုင်ငံမှာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်လာနေကြောင်းဖော်ပြထားသလိုပြင်သစ်အခြေစိုက် EDG စွမ်းအင်ကုမ္ပဏီရဲ့ရှမ်းပြည်နယ်ကရေကာတာစီမံကိန်းတစ်ခုဟာပဋိပက္ခတွေနဲ့ဆက်ဆက်မှုရှိနေကြောင်းတရုတ်ပိုင်ဟွာဝေးဆက်သွယ်ရေးနည်းပညာကုမ္ပဏီဟာစစ်တပ်ပိုင် Mitel ကုမ္ပဏီအတွက်အလုပ်လုပ်ပေးနေကြောင်းစာရီကိုဖော်ပြထားပါတယ်ရှင်